လက်ပောင်းမှာမနေ့ကပြက်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒီနေ့မနက်မှလည်းထပ်ပြီးဖြစ်ပွားနေတယ်လို့သိရပါတယ်ရှင်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အနည်းအနည်းနဲ့ရောဘာတွေထပ်ပြီးသိထားပါသေးတယ်ရှင်
။အော်မနေ့ကတော့ချောပိုင်းမှာတော့တဲတဲ့ရွာဘက်ကိုတန်းဆူကျိုးတွေလာကြတယ်လို့ပြောတယ်။အခုနောက်ဆုံးချိန်နေကတော့ရွာဇန်နာလေးတစ်ယောက်ရောက်နေပြီလို့ပြောတယ်။အဲ့တော့အခုရွာထဲမှာရှိနေတဲ့တက်ကြီးတဲ့လူငယ်ကလေးတွေကိုတော့ကြောက်ခြင်းကိုတော့လေးလွတ်တဲ့နေရာကိုပို့ထားတယ်။ရွာထဲမှာတော့တန်းတန်းပါးပါရှိတဲ့လူငယ်တွေအကုန်လုံးကတော့ဒီတဲရွာလုံးကိုတန်းဆူကျိုးခတ်လဲသူတို့ထွက်မပေးဘူးလို့ပြောတယ်။အဲ့ဒါကခုနောက်ကရုံးရင်ဆန်ကဖြစ်တော့တနက်နဲ့ပြစ်လိုက်တာ၂ယောက်ကတော့မှန်သွားတယ်လို့ပြောတယ်။ဘာကြည်စံလို့ပြောတယ်။တယောက်ကကိုသေးဝင်းဆိုတဲ့လူကမျက်စိနာလေးကိုမှန်ပြီးတော့ကိုအောင်နိုင်ဆိုတဲ့လူကတော့ဒီမေးစီမှာမှန်တယ်လို့အန်ဒီကိုသိရတယ်တမီ
။ဟုတ်ကဲ့ရှင်။ပထမအချိန်လက်ဘရောင်းတောင်ရေးကိစ္စတော့ကစုံစမ်းစစ်ဆေးကော်မတီမှာအဖွဲ့ဝင်နေတဲ့အန်ဒီကပါဝင်ခဲ့တယ်ပေါ့နော်။အဲ့ဒီမှာအစီရင်ခံစာတွေအန်ဒီတို့တင်ထားရလဲရှိရဲ့။အခုဖြစ်ပွားနေတဲ့ရေးကိစ္စမှာပေါ့နော်။အန်ဒီတို့အစီရင်ခံစာမှာအကြံပြုထားတဲ့အချက်တွေနဲ့ဘာတွေများကွဲလွဲမှုတွေရှိနေပါလဲရှင်
။အဓိကကတော့ကျမတို့အစီရင်ခံစာအနေနဲ့ကတော့ပြည့်ပြည့်စုံအောင်ကျမတို့ကတင်ပေးခဲ့ပြီးဒီအစီရင်ခံစာရဲ့အပေါ်မှာအလုံးကလည်းကျင့်တတ်တဲ့အတွေ့အကြုံလို့မို့နိုင်ငံတော်သမ္မတကြီးကိုတိုင်ဒီအစီရင်ခံစာကိုကောင်းကဲပေါ်တဲ့ကော်မတီကိုဖွဲ့စည်းပေးပြီးသွားပြီ။ဖွဲ့စည်းပေးတဲ့အကောင့်ထဲပေါ်တဲ့ကော်မတီကလည်းဆက်လက်ဆောင်ရွက်နေတယ်လို့ပြောတယ်။ဒါပေမဲ့ကော်မတီအနေနဲ့ဆောင်ရွက်နေတဲ့ကိစ္စတွေကပြည်သူလူထုတွေအနေနဲ့လည်းကျေနပ်မှုမရှိဘူး။ဆောင်ရွက်ချက်တွေကလည်းအင်မတန်မှနှေးကွေးတယ်။အဲ့တော့ဒီလိုနှေးကွေးပြီးတော့ဒီလိုဆောင်ရွက်နေတဲ့ကြားထဲမှာပဲမကြဆနဒီလက်ဘရောင်းနောင်ဒေတာမှာဟိုပြည်သူလူထုနဲ့ကော်မတီနဲ့ထိတိုက်ဖြစ်ပွားတဲ့ကိစ္စတွေကအများကြီးလည်းဖြစ်ပေါ်လာပြီးတော့သူတွေလည်းထိတိုက်တန်ရာရတာတွေကလည်းအများကြီးရှိလာတယ်။ရှင်မနေရဲ့ကိစ္စတွေကိုအကောင့်ထဲပေါ်တဲ့နေရာမှာအခုလည်းချက်ပြီးတော့ပြစ်ခတ်မှုတွေဖြစ်ပြီးအောင်ဖြစ်သွားပြန်ပြီဆိုတဲ့အခါကျတော့ဒီကိစ္စတွေကတော့ဒါတော်တော်ကျွန်တော်တို့တိုင်းပြည်အတွက်အင်မတန်ရုပ်ဆိုးကြီးတန်တယ်လို့ကျွန်တော်တို့ပြောရမယ်။နောက်တစ်ခုကလည်းဒီလိုပြစ်ခတ်မှုတွေဖြစ်ပွားနေတာဟာလည်းဒါကျွန်တော်တို့ဒီအပေါ်မှာသဘောလည်းမတူဘူး။ကျွန်တော်တို့ဒီကိစ္စကိုကန့်ကွက်တယ်။ဖြစ်တဲ့ကိစ္စတွေကိုတော့ကျွန်တော်တို့ဒါတော့သဘောမတူဘူးရှင်။ဒါလည်းမဖြစ်လည်းမဖြစ်တင်တိုက်ဘူးပေါ့။အဲ့တော့ဒါတွေကိုတော့ကျွန်တော်တို့အနေနဲ့အခုကျွန်မသက်ဆိုင်ရာတိုင်းဒေသကြီးဆိုးရတယ်လည်းကျွန်မဆွေးနွေးမယ်။နောက်တစ်ခုကကြတော့လည်းဟိုကျွန်တော်တို့ဒီကောင်တဲ့ပေါ်တဲ့ကော်မတီကိုလည်းကျွန်တော်တို့ဆက်သွယ်ပြီးတော့ကျွန်တော်တို့ဒီပုဂ္ဂိုလ်ရင်းနဲ့ဆွေးနွေးမယ်။
ဟုတ်ကဲ့ရှင်။လက်ရှိဖြစ်နေတဲ့လေယာဉ်မြေတွေကပေါ့နော်။ရောချင်းမယူထားလို့လည်းသိရပါတယ်။အဲ့ဒီရောချင်းမယူတဲ့နေရာတွေမှာပေါ့နော်။ခြံစည်းဥခတ်လို့ဒီလိုလေသမားတွေနဲ့ပြိပခါတွေဖြစ်တယ်လို့သိရပါတယ်။အနည်းအနေနဲ့အဲ့ဒီကိစ္စကိုဘယ်လောက်ထိစုံစမ်းထားရမျိုးရှိလဲရှင
်။ဟုတ်ပါတယ်။အခုမင်းကတည်ဆုံးသွားတဲ့ဒေါက်ခင်ဝင်းဆိုရင်သူမြေက9ဧကခွဲတောင်ဟိုသူရှိပြီးတဲ့ခါသူခုချိန်ကြီးအရင်သူရောချင်းမယူတာကိုကျွန်မတို့သိတယ်။နော်ဦးနဲ့ပေါ်ပြေးလဲအောင်ညီနိုင်ပြီဆိုတော့မှမဒါတွေကခြံစည်းရုပ်ခတ်တယ်ဆိုတော့ကိစ္စလုံးဆောင်နေတာပေါ့လေခုကတော့ညီနိုင်တာလည်းမရှိသေးဘူးပြေးလဲမှုလည်းမရှိသေးဘူးအဲ့တော့ရောကျဲလဲမြူရသေးဘူးဆိုရင်နေရာတွေမှာဒီလိုတွေဆောင်ရတဲ့အတွက်ကြောင့်မလို့မို့ဟိုကိုင်းကန်ရှင်များနဲ့ခုကအထိတ်တိုက်တွေတွေ့ဆုံကြပြီးတော့မလို့လားအတက်ပြဿနာတွေဖြစ်လာတာပဲဖြစ်ပါလိမ့်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ရှင်ဝမ်ပေါင်ကုမ္ပဏီကမနေ့ကကြေညာချက်တစ်ခုထုတ်လိုက်တယ်ရှင်သူတို့ကအစိုးရရဲ့ခွင့်ပြုချက်နဲ့ဒီစီမံကိန်းနယ်မြေတို့ထပ်မံတိုးချဲ့ရတယ်လုံဆောင်နေတယ်လို့ပြောပါတယ်အဲ့ဒီဥစ္စာရောဘယ်လောက်ထိမှန်ကန်ပါသလဲရှင
်ဟိုနိုင်ငံတော်အနေနဲ့ကတော့ဒါခွင့်ပြုထားတယ်ဆိုတာတော့ဟုတ်ပါတယ်ဒါအစတုန်းကလည်းဒီစီမံကိန်းကိုလုပ်ဖို့ရတဲ့နိုင်ငံတော်အနေနဲ့ဒါခွင့်ပြုထားတာမနေ့ဒါပေမဲ့ခွင့်ပြုထားတယ်ဆိုပေမဲ့လို့ကျမတို့ကနိုင်ငံတကာဆိုင်ရာညွှန်းအရာရှိပြီးသားစီမံကိန်းတစ်ခုလုပ်မယ်ဆိုရင်ဒေသခံများအားလုံးနဲ့ဒီနေရာလက်ခံတဲ့အလုံးမျိုးဖြစ်ရမယ်ဆိုတာမျိုးရှိထားပြီးသားဖြစ်တယ်အခုကဒေသခံတွေအနေနဲ့လက်မခံလို့မို့အမျိုးမျိုးကန့်ကွက်နေတာဒီအချိန်ဖြစ်အောင်ရှိလာပြီဒီကြားထဲမှာလည်းကျမတို့အင်မတန်မှဝမ်းနဲ့ကြာကောင်းတဲ့ဖြစ်ပျက်တွေနေရာမှာဖြစ်ခဲ့ပြီးသွားကြပြီအခုချိန်ထိအောင်ဒေသခံတွေနားလည်လက်ခံပြီးသူတို့ဘဝရဲ့ရှေ့ရင်းအတွက်ပါမပူလုံနဲ့သူတို့တွေရဲ့ဘဝတွေကိုကြောက်ကြမှုမကင်းအောင်လို့လုပ်တိုင်းခွင့်လန်းနေတာမျိုးတွေပေါ်ဆောင်လည်းမပြေးနိုင်ဘူးယုံကြည်လောက်တဲ့အခြေအနေတွေကိုလည်းမပြနိုင်သေးဘဲနဲ့ဒီလိုစီမံကိန်းကိုဆက်လုပ်နေတယ်ဆိုတဲ့အတွက်ကြောင့်မလို့ဒီလိုမျိုးတွေသာဆက်လုပ်နေမယ်ဆိုရင်တော့ခွင့်ပြုတဲ့နိုင်ငံတော်မှာလည်းတာဝန်ရှိသလိုဆက်လက်ပြီးလုပ်ဆောင်နေတဲ့ဒီဝမ်ပေါင်းကုမ္ပဏီမှာလည်းတာဝန်ရှိပါတယ
်။အနီတို့ပထမလက်ဘရောင်းတောင်ရေးကိစ္စမှာစုံစမ်းစစ်ဆေးတဲ့ကော်မရှင်ကနေပြီးတော့အစီရင်ခံစာတင်ထားတာရှိရပါတယ်။အဲ့ဒီအစီရင်ခံစာအတိုင်းဒီဝမ်ပေါင်းကုမ္ပဏီကဘာတွေလုပ်ဆောင်ဖို့ကြံရှိနေရတယ်ရှိပါသေးလဲရှင်
။အစီရင်ခံစာမှာပါတဲ့အချက်တွေကတော့အဓိကတော့အကောင့်ထဲပေါ်ရမှာတော့အကောင့်ထဲပေါ်ရေးကော်မတီရဲ့ဥက္ကဋ္ဌပေါ့နော်။ကော်မတီဥက္ကဋ္ဌနဲ့ကော်မတီမှာတာဝန်အများကြီးရှိပါတယ်။အဲ့တော့ဒါနဲ့တာဝန်ရှိတယ်ဆိုပေမဲ့ဒီကော်မတီနဲ့ခုချိန်ထိအစီရင်ခံစာမှာပါတဲ့အချက်လက်တွေကိုပြည့်ပြည့်စုံစုံဆောင်ရွက်ပြီးတော့မပေးနိုင်သေးဘူး။အဓိကအားဖြင့်တော့ကျမတို့ဒီအစီရင်ခံစာမှာလည်းဒေသခံများနဲ့ပြည်လည်အောင်ညီနိုင်မှာဆိုတာမျိုးတွေရေးထားပြီးသားလေယာဉ်မြေရောရစ်တဲ့ပတ်သက်လို့လည်းရေးထားပြီးသား။ဒါနဲ့ဒီထဲမှာပါတဲ့အချက်လက်တွေကိုမလိုက်နိုင်ဘူး။အခုချိန်ထိလည်းဒါတွေကိုဆောင်ရွက်ရှင်းရှိဆုံးမှုဒီပြဿနာတွေဖြစ်လာတဲ့အတွက်ကြောင့်မလို့ဝမ်ပေါင်းကုမ္ပဏီမှာလည်းတာဝန်ရှိတယ်လို့အဓိကတာဝန်ရှိဆုံးကတော့အကောင့်ထဲပေါ်ရေးကော်မတီမှာတာဝန်ရှိဆုံးပါပဲရှင်
။ဟုတ်ကဲ့ရှင်။မနေ့ကဖြစ်ပျက်ခဲ့တဲ့ပြစ်ခတ်မှုတွေကြောင့်ဒူဒူတည်ဆုံးသွားတယ်။အဲ့ဒီအပေါ်မှာအန်ဒီအနေနဲ့ဘာလို့လှုပ်ဆောင်ပေးသွားဖို့ရှိပါသလဲရှင်
။ကျမတို့ဒီရွာကိုရဲစခန်းကိုအမှုပွင့်ဖို့ရတယ်ကျမတို့ပြောထားပါတယ်။ဒီရွာတွေကိုလည်းအကောင့်လုံးကဝိုင်းဝန်းပြီးတော့ပိတ်ဆို့ထားတဲ့အတွက်ကြောင့်ရွာလူတွေကအမှုပွင့်ဖို့ရတယ်ပြင်မဲ့ကိုအခုမထွက်နိုင်သေးဘူး။ရွာပြင်မှာတော့အလောင်းမှချိန်နေတယ်။ဒါပေမဲ့ဒီလောင်းကအခုတင်ပြီးလေရေခွဲစစ်ဆေးကြည့်လည်းမရသေးဘူး။ဒီရွာကိုပြစ်ခတ်ဆိုင်ရတဲ့ကိစ္စနဲ့ပတ်သက်လို့လည်းတင်မှုတေကင်းရကျမတို့အမှုပွင့်ဖို့ရတယ်လည်းဆောင်ရွက်လို့မရဘူးဖြစ်နေတယ်။ဒီဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့မို့ပေါ့နော်။တလွတ်တော်မှာကျမအစိုးရအနေနဲ့ပဲဖြစ်ဖြစ်မေကွန်တရအနေနဲ့ပဲဖြစ်ဖြစ်ဒီကိစ္စကိုကျမဆက်လက်ပြီးတော့ပြန်ပြီးတင်သွားအောင်ပါပါရှင်။ဟုတ်ကဲ့။ငါကလည်းကျမအကောင့်ထဲပေါ်ရေးကော်မတီဥက္ကဋ္ဌကိုလည်းကျမအကြံပြုတဲ့စာရေးပေးထားတာရှိသလိုဒီကိစ္စ
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြစ်ပြီးတဲ့အတွက်အန်ဒီကိုကျေးဇူးများအိတ်တင်ပါတယ်
ဟုတ်ကဲ့ပါရှင်